Indo-Pacific data punjoye season ni twae American pitaw su ka $67 billion jaw thamman yin ni nyoun nan twa melo American dutamara Mike Pence ka Asia Pacific siboye pu paw saung ywe mu APEC thaitee siwe pwe ma pyo cha lai ba de apye song ko ko saw win lai ga su zin tin pya ma ba shu
American pitaw su ne chou ningan cha kong twae yi sit pwe phit paw ni da jaw phi ka na tin ba kong mai ga Papua New Guinea ningan ma chin pa ga de Asia Pacific siboye pu paw saung ywe mu APEC thaitee siwe pwe ha တဘောတူညီချက်တစုံတရာမရပဲပြီးဆုံးသွားခဲ့ပါတယ်အခုလိုတဘောတူညီချက်မရတာဟာနှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့ APEC အဖွဲ့ရဲ့တမိုင်းမှာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ညီလာခံအတွင်းကမ္ဘာစီးပွားရေးအခြေဆုံးနိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်တို့ကြားအပြတ်မှုတွေရှိနေတာကိုလည်းသိသာထင်ရှားစွာတွေ့မြင်ခဲ့ရပါတယ်တရုတ်သမ္မတရှီကျင်းဖင်က8000အရှတ်ဒေတာနဲ့ကြံတဲ့ကမ္ဘာဒေတာတွေကိုလမ်းပန်းဆက်သွယ်ရေးအရာချိတ်ဆက်ပေးပြီးဖွံ့ဖြိုးမှုတွေကိုဖော်ဆောင်ပေးနိုင်မယ်ဆိုတဲ့ One Belt One Road ကျန်းဝန်းတစ်ခုလမ်းကြောင်းတစ်ခုလို့ခေါ်တဲ့ဖြစ်တဲ့ပိုလာမစီမံကိန်းအကြောင်းအလေးပေးပြောကြားခဲ့သလိုပဲညီလာခံကိုသမ္မတဒေါ်နယ်ထရမ့်ကိုစားတက်လာတဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကလည်းအမေရိကန်ရဲ့စီးပွားရေးအောင်မြင်မှုနဲ့ဒေတာရင်းအမေရိကန်ရဲ့ယင်းနှိမ့်ညွတ်နယ်မှုတွေအကြောင်းကိုအလေးပေးပြောကြားခဲ့ပါတယ
် In American growth as I said is driving global prosperity right here in the Indo-Pacific Over the past 2 years American businesses have announced more than 50
အမေရိကန်ရဲ့စီးပွားရေးအောင်မြင်မှုတွေကအင်ဒိုပစိဖိတ်ဒေသအပါအဝင်ကမ္ဘာလုံးရဲ့စီးပွားရေးကောင်းမွန်လာဖို့မြင့်တင်ပေးနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်အတွင်းအမေရိကန်စီးပွားရေးကုမ္ပဏီတွေကဒေါ်လာ67ဘီလီယံကျော်တန်ဖိုးရှိတဲ့စီမံကိန်းပေါင်း 1,500 ကျော်လုပ်ဆောင်မဲ့အကြောင်းကြေညာခဲ့ပြီဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသမှာအမေရိကန်ရဲ့ယင်းနှိမ့်ညွတ်နယ်မှုစုစုပေါင်းဟာဒေါ်လာ 1.4 ထရီလီယံရှိနေပါပြီ။ဒါဟာတရုတ်၊ဂျပန်၊တောင်ကိုရီးယား၃နိုင်ငံပေါင်းရဲ့ယင်းနှိမ့်ညွတ်နယ်မှုတက်တောင်ပိုပါသေးတယ်။ဒီဒေသမှာအမေရိကန်ရဲ့ယင်းနှိမ့်ညွှန်းနယ်မှုတွေဟာထပ်တိုးဖို့ပဲရှိပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသတွင်းမှာနေပြည်တော်ပိုင်းဆိုင်ရာကဏ္ဍမှာလည်းယင်းနှိမ့်ညွှန်းနယ်သွားမယ့်အကြောင်းကိုဒုသမ္မတမိုက်ပန့်စ်ကထည့်သွင်းပြောကြားခဲ့ပါတယ
်။ America is taking action to spur greater investment in digital connectivity especially. This week we created the US ASEAN
အမေရိကန်ပြည်ထောင်စုဟာဒေသတွင်းမှာ Digital နေပြည်တော်ပိုင်းကဏ္ဍမှာယင်းနှိမ့်ညွှန်းနယ်မှုတွေရှိလာအောင်လည်းစူးစမ်းဆောင်ရွက်ပေးနေပါတယ်။ဒါကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာစိုက်ဘာနည်းပညာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်အာဆီယံစမတ်စီးတီးပါတနာရှစ်ကိုစတင်အခောင်အထည်ဖော်မဲ့အကြောင်းလဲကျွန်တော်တို့ဒီသတင်းပတ်ထဲမှာပဲစတင်ကြေညာလိုက်ပြီးဖြစ်ပါတယ်။ဒီစီမံကိန်းအရအမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့ဒေတာဘေးမှာလိုအပ်နေတဲ့ Digital နည်းပညာကဏ္ဍမှာယင်းနှိမ့်ညွှန်းနိုင်မှာဖြစ်ပါတယ်။လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဟာလွတ်လပ်ပွင့်လင်းတဲ့အင်တာနက်ရှိစေရမယ်ဆိုတဲ့ကျွန်တော်တို့ရဲ့တန်တိထံကိုထလောင်းအတီးပြုပြောကြားလိုပါတယ
်အာဆီယံစမတ်စီးတီးပါတနာရှစ်အစီအစဉ်ဟာဒေတာတွင်းကမြို့ကြီးတွေမှာဒီဂျစ်တယ်နည်းပညာနဲ့ဆိုင်တဲ့ electronic transaction လို့လုပ်ငန်းတွေကိုလွယ်ကူမြန်ဆန်အောင် electronic နည်းပညာကိုအသုံးပြုတာအပါအဝင်အခြေခံအဆောက်အုံကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်ဒါကြောင့်အာဆီယံအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကရန်ကုန်မန္တလေးနဲ့နေပြည်တော်စတဲ့မြို့ကြီးတွေမှာအဲ့ဒီနည်းပညာကဏ္ဍတွေမှာရင်းနှီးမြှုပ်နှံတာကူညီလှုပ်ဆောင်ပေးတာတွေပါဝင်မှာဖြစ်ပါတယ်တရုတ်နိုင်ငံကတစ်ဖက်မှာခေတ်သစ်ပိုလာမစီမံကိန်းကြီးချမှတ်အကောင့်ထဲပေါ်လာအပါအဝင်ဒေတာတွင်းမှာဩဇာလွှမ်းမိုးမှုကြီးထွားလာနေပေမဲ့လည်းပထဝီအနေအထားအရအရှိတောင်အဆန့်နဲ့ထိစပ်မှုမရှိတဲ့အမေရိကန်ကတရုတ်တို့နဲ့ရှင်ပြိုင်မှုအခက်အခဲရှိနေတာပါ။ဒါကြောင့်အမေရိကန်ကသူ့ဘက်ကအားသာတဲ့နည်းပညာပိုင်းကဏ္ဍမှာယင်းနှိမ့်ညွှန်းမှုတွေကိုလှုပ်ဆောင်လာတာဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကပြောရေးဆိုခွင့်ရှိသူကိုလာဖုံးမြင့်ကသုံးသပ်ပါတယ
်။အမေရိကန်ကအားသာတာ technology အမေရိကန် digital economydigital infrastructure ဒါတွေကိုအမေရိကန်ပိုင်နိုင်တယ်သူတို့ဒီ innovative technology မှာသူကမှာမှတ်တဲ့အဲ့တော့အဲ့ဒီ innovative technology ပြောင်းလဲလာတဲ့ခေတ်စနစ်နဲ့ဒီလိုရှင်မျိုးတိုးတက်ဆဲနိုင်နေတယ်ပေါ့ဗျာလိုအပ်နေတဲ့ဒီတမန်လာ hard infrastructure တွေမဟုတ်ဘဲ soft infrastructure ဖြစ်တယ် digital infrastructure ပေါ့အဲ့တော့အမေရိကန်ကဝင်ပြီးတော့ equal level ကိုဖြစ်နိုင်တယ်ဆိုတော့သူတို့ဒီတည့်ရအတွက်လည်းအရေးဥစ္စာကိုသူတို့ကအသုံးပြုပြီးတော့ဟို secure ဖြစ်အောင် cyber security တမှဘယ်လိုမျိုးတော့ထောက်ဆမှုလုပ်မလဲဒီလမ်းလမ်းကြီးဒီအဆောက်အဦတွေလောက်တဲ့အခါမှာလည်းဒီ digital နဲ့တွဲပြီးတော့ sustainable ဖြစ်တဲ့နည်းလမ်းမျိုးကိုတောင်းနိုင်မလဲ smart နည်းလမ်းမျိုးကိုတောင်းနိုင်မလဲအဲ့ဒါတွေကိုဆက်စဉ်းစားပြီးတော့တရုတ်ရဲ့မပေးနိုင်တဲ့ပုံပဲတရုတ်ကပိတ်ပြီးတော့အားမကတဲ့ပုံမှာ American quality ကိုဝင်ဖြစ်ရလို့ကျွန်တော်တို့ကမြင်တယ်
သမ္မတထရမ့်အစိုးရဟာအရင်သမ္မတဘာရက်အိုဘားမားအစိုးရတုန်းကတော့အရှိတောင်အာရှတိုက်အပေါ်အလေးပေးအာရုံစိုက်လှုပ်ဆောင်မှုမရှိလာပေမဲ့အခုချိန်မှာအင်ဒိုပစိဖိတ်နဲ့အရှိတောင်အာရှဒေသတွေကိုအာရုံပြန်ဆိုင်လာတာကြောင့်စင်ကာပူမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာ
အာဆီယံစီးပွားရေးအကြံပေးကောင်စီကဦးဆောင်ပြုလုပ်တဲ့အခမ်းအနားမှာနိုဝင်ဘာလ12ရက်နေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်သွားတာနဲ့လည်းတိုက်ဆိုင်နေတာပါအမေရိကန်ကစီးပွားရေးကုမ္ပဏီတွေဟာမြန်မာနိုင်ငံအပေါ်အဆင့်တစ်ဆိုင်စိတ်ဝင်စားမှုရှိခဲ့ကြတဲ့အကြောင်းကိုကုလားဖုံးမြင့်ကဆက်ပြောပါတယ
်ကျွန်တော်တို့အမေရိကန်အာဆီယံစီးပွားရေးကောင်စီရောကျွန်တော်တို့ကိုစားပြုတဲ့ကုမ္ပဏီတွေကရောဒီမြန်မာနိုင်ငံဆက်ပြီးတော့ပွင့်လင်းကလေးကမြန်မာနိုင်ငံကိုစိတ်လက်စိတ်ဝင်စားခဲ့တယ်ပြီးတော့မြန်မာနိုင်ငံအပေါ်မှာလည်းပြောင်းလဲချက်တွေရောယုံကြည်ချက်တွေရောများစွာထားခဲ့ဆိုတော့ပြည်ပဲလောလောဆယ်မှာအခုဒီဒေါ်လာစီးပွားရေးအာဆီယံစီးပွားမှာပြောပါရဲအမေကိုကျွန်တော်ဝမ်းသာရရဆိုအကျိုးဆိုပါတယ်
အမေရိကန်ပြည်ထောင်စုရဲ့ယင်းနှိမ့်မြုံနံမဲ့အစီအစဉ်တွေကပုံမကောက်မှုပြီးတရုတ်လိုခပတ်နဲ့ပတ်ပြီးလက်ပင်းမြင့်မဲ့စီမံကိန်းမျိုးမဟုတ်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောပါတယ်စင်ကာပူနိုင်ငံကအာဆီယံထိပ်သီးဆီအိုဝဲပြင်ပမှာဒေါက်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံခြင်းကလည်းမြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးတွေတိမတော်မိစေဖို့ဒုသမ္မတမိုက်ပန့်စ်ကသတိပေးပြောကြားခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားကြပါတယ်ခင်ဗျာ
ကိုစောင့်ဝင်းလှိုင်ပြောပြသွားတာပါ